ကဲရတာတဲ့သူတွေပုံမြင်လေးနားထောင်ကြပါလားပုံမြင်လေးနားထောင်မယ်ဆိုရင်ငင်းငင်းလေးနားထောင်တော့စကားမပြောဘဲနဲ့နားထောင်ဖုံးဖုံးပုံပြောတာပြီးသွားပြီဖုံးဖုံးပြန်ထွက်သွားပြီဆိုမှပြောချင်တယ်လို့ပြောတော့ကဲ1 2 3ဆိုရင်ငင်းတော့မယ်နော်ကဲအားလုံးပဲပုံမြင်လေးစပြောမယ်ငင်းတားတော့သူတွေငင်းမဖုံးမစပြောမယ်ငင်းတာလေးစောင့်လိုက်အောင်မယ်အဲ့ဒါဘုံဘုံနေနေပြောမယ်ထင်ပါလဲသားတို့ကမျိုးကံမြင့်မှနာဘူးတဲ့လူတွေတော့ရှိမှာပဲเนาะနာဘူးပြီးသားပြီးမှမနာသေးတဲ့အစ်စ်လိုပဲသဘောထားပြီးတော့ညီညီဆင်ဆင်လေးနဲ့နားထောင်ပါဒီနေ့သားတို့ကမျိုးကိုဘုံဘုံကမိဘကျေးဇူးမြင့်မှုဦးဆိုတဲ့ခေါင်းစဉ်နဲ့မှတ်သားလိုက်နာဝယ်တချို့ပြောပြပါမယ်မှတ်သားရလွယ်ကူအောင်ပုံမြင်လေးတစ်ပုဒ်ဇက်တော်လေးတစ်ပုဒ်နဲ့ပြောပြပါမယ်တခါတုန်းကယွာတယွာမှာအဖွားအိုတယောက်ကနွားလေးတစ်ကောင်ကိုသေသေးချာချာမွေးမြူထားတယ်။ယာကုတို့ထမင်းတို့ဖွဲ့မှုပေးပြောင်းဆက်ရှိတဲ့စားကောင်းတောက်ဖွဲ့လေးတွေနေတိုင်းကျူးမွေးပြီးတော့မွေးမြူထားတယ်။နေတိုင်းရေချိုးပေးတယ်။ဒါတို့တမီတို့ကိုရေကန်ထဲမှာဆန့်ကြီးရေကန်ထဲမှာရေစိမ့်တယ်လို့ဖြစ်မှာပေါ့။နွားကလေးကိုလည်းပဲရေကန်လေးထဲစိမ့်ပြီးလိုက်နွားလေးရေလေးတစ်ချာချိုးပေးလိုက်နွားလေးကလည်းဆော့ပြီးတော့ရေချိုးလိုက်နေပေါ့။အရှိကောင်းကောင်းလေးမှာတင်းငူလေးတွေမှာတေချာမွေးမြူထားပါတယ်အစာကောင်းတဲ့ကောင်းလေးစားရတယ်အဖွားဘုကတေချာကိုသားရင်လူပြုစုတဲ့အတွက်ကြောင့်နွားလေးကနက်အယောင်အစင်းအဖြစ်နက်ပြောင်းပြီးတော့ချောမွတ်နေတယ်နွားလေးရဲ့အသားအမွှေးအယောင်ကနက်ပြီးတော့ချောနေတဲ့အတွက်ကြောင့်နွားလေးရဲ့နာမည်ကိုနက်ချောလို့နာမည်ပေးလိုက်ပါတယ်နွားလေးနာမည်ဘယ်သူတဲ့တုန်းနွားကလေးနက်ချောပေါ့အဲ့တော့ဖောင်းကသူ့နွားလေးကိုတကယ်ကိုဝမ်ဘဲနဲ့လွယ်ပြီးတော့မွေးတဲ့သားတည်းအရင်တယောက်လိုပဲအရန်ချစ်တယ်ချစ်တော့ဘာမှမခိုင်းဘူးပေါ့စားကောင်းတာကောင်းနေတယ်ကျွမွေးရုံမကျွမွေးထားတယ်အလှကြည့်ပြီးတော့ပဲအလှကြည့်ဖို့ပဲမွေးထားတာပဲအဲ့ဒါခလေးလေးတွေကနွားလေးရဲ့ဂျိုးကိုပုတ်လိုက်အမီကိုလှမ်းဆွဲလိုက်ကိုဘောဂုတ်ဘောခွတ်တဲ့စီးလိုက်နဲ့နွားလေးနဲ့ခလေးလေးတွေနဲ့ဆော့ဆော့နေကြတယ်နွားလေးနဲ့ခလေးလေးတွေဆော့နေတယ်မြင်ရင်အဖွားအိုကသဘောကျနေတာပဲဒါပေမဲ့နွားလေးနဲ့ချောကတိရစ္ဆာန်သာဖြစ်တာအမြဲတမ်းအဖွားအိုရဲ့ကျေးဇူးကိုစဉ်းစားနေတယ်။ငါအဖွားငါအမေငါ့ဘောမှာတိတ်ကျေးဇူးကြီးမာတာပဲ။ငါကိုအစားကောင်းတကောင်းတွေကြွေးတယ်။ငါကိုဘာအလုပ်မှလည်းမခိုင်းဘူး။တခြားနွားတွေဆိုရင်လေထဲမှာထွန်ရဲရတယ်။လဲတွေဘာတွေဆွဲရတယ်အရန်ပင်ပန်းတာပဲ။ငါကိုဘာမှမခိုင်းမဲထားတယ်။ငါအမေကျေးဇူးတိတ်ကြီးမာတယ်။တနေ့နေ့တစ်ချိန်ချင်းကျရင်တော့ငါအမေရဲ့ကျေးဇူးငါဆက်မယ်။ငါအမေပင်ပင်မမဘာမှမလုပ်ရမနဲ့ချမ်းချမ်းသာသာနေနိုင်အောင်ငါလက်ကျိုးစားပြီးတော့ကျေးဇူးဆက်မယ်အမေကိုကျေးဇူးဆက်ဖို့ပဲအမြဲတမ်းစဉ်းစားနေပါတယ်တာရုသမီးတို့ရတာရုသမီးတို့ရဲ့အဖေဒီမေရတာရုသမီးဘာမှကျေးဇူးမရှိဘူးလားရှိပါရဲ့ကျေးဇူးရှိတယ်ကျေးဇူးရှိတော့တာရုသမီးတို့ကငါ့ရဲ့ဖေနဲ့ငါ့အမေကိုငါဘယ်လိုကျေးဇူးဆက်မလဲဆိုတာစဉ်းစားရဲ့လားစဉ်းစားရမယ်တော့မစဉ်းစားလို့ရှိရင်နွားလေးလောက်တောင်မလိမ္မာဘူးဖြစ်သွားလိမ့်မယ်နွားကလေးနဲ့ချောရတော့သူ့ကိုကျူးမြင့်ပြုစုတဲ့အဖွားကိုအမေအိုရဲ့ကျေးဇူးကိုအမြဲတမ်းဆင်ခြင်ပြီးတော့ကျေးဇူးဆက်ဖို့စဉ်းစားနေပါလေဒီနေ့ကျတော့သူတို့ရွာထိတ်နားမှာလဲကုန်တဲ့တစုကုံရောင်းကုံမပြုဖို့လာရင်းနဲ့လှဲတွေကရှုံ့ဘွက်ကြီးထဲမှာနစ်နေတယ်ရှုံ့ဘွက်ကြီးကဒါနဲ့တဲ့အတွက်ကြောင့်နွားတွေကလှဲတွေကိုကုန်းမုံမယုံနိုင်ကြဘူးအဲ့ဒီအချိန်မှာပဲကလေးလေးလေးနဲ့နွားလေးနဲ့ချုံနေကအိနာကနေခုံပေါက်ပြေးလာဆော့ကစားပြီးသွားတော့လှဲကုန်းတဲ့ကြီးကမြင်လိုက်တယ်မြင်လိုက်တော့ဟာဒီနွားကတိတ်ပြီးတော့ဗလာကောင်းတာပဲနော်အာဇာနီနွားမျိုးပဲဒီနွားသာယုံလိုက်လို့ရှိရင်ဒီလှဲငါရမြင်မှာပေါ်ရောက်လာမှာပဲအဲ့ဒါနဲ့ကလေးလေးကိုလှမ်းပြတယ်ကလေးတို့ကလေးတို့ဒီနွားမရှင်ကိုပြောပြပါဦးဦးရဲ့နွားကြီးနွားငါးရနွားတော့တစ်ထောင်ပေါ့နော်လှဲငါးရနွားတစ်ထောင်ရှုံ့ဘွက်ကြီးထဲမှာနေနေတယ်ဘလို့မှယုံထွက်လို့မရဘူးအဲ့ဒါဒီနွားကြီးကိုယုံခိုင်းပေးပါအဲ့လိုဆိုတော့ကလေးတွေကဟာဥိဒါရမဖြစ်နိုင်ဘူးဘာကခိုင်းနွားမဟုတ်ဘူးသူ့အမေကသားလေးတယောက်ကိုကျွေးမွေးပြုစုထားတာဘာလုံးမခိုင်းတာမဟုတ်ဘူးပြောလို့ရမှာမဟုတ်ဘူးဦးကလကားခိုင်းမှာမဟုတ်ပါဘူးကွာလဲတစီကို2ကျပ်ပေးမှာပါလဲတစီကို2ဒေါ်လာပေးမှာပါလဲ900ဆိုတော့ဒေါ်လာ1000တောင်ရမှာအဲ့လိုပြောလိုက်တော့နွားလေးနဲ့ချောကဒေါ်လာ1000ရမယ်လေကြားလိုက်ရောအမီလီရမ်းပြီးတော့ဟုတ်လဲရည်ရဲ့ထိတ်ကနေတော့ရက်နေလိုက်တယ်။နွားလဲရည်ရဲ့ထိတ်ကနေတော့ရက်ဆိုလိုတာကတော့ဒီလဲရည်ကိုသူ့ချောင်းအောင်ယုံမယ်ဆိုတဲ့သဘောပေါ့။အဲ့ဒါနဲ့လဲကုန်တဲ့ကြီးကလည်းရှေ့ဆုံးကလဲမှာကျိုးတစားချီလိုက်တယ်။နွားကြီးနွားနဲ့ချောလေးရဲ့လဲဘင်းမှာကျိုးတစားချီလိုက်တယ်။ चूरदा छीबी भी ले सोयो नवागली नेचोगा आगों तोमीरो शोनाई दा लेंगा या मीमावो कोमोगु शावलावारी नवानुई लुप्यो में सोले यारा बोनो नवाई या कोमाबला यांगावना लेंगा या को तुटकावने ने शोनाई ने अरे कोमोले जायो नवाली नेचोगा कोम दे इना द्वागीरो मदे यादा चीजों यानी रहा बोली पसंद बीरो सुरे तो बोने ऐना लेगों ने ये नवारी लेरी ले कोमो बियां याव ना यो पसंद ठाउं डॉलर ठाउं बियां मार नमियो बीरो गाया वे बीने ठुड़े मां गाया वे ठे बीरो नवाली ले बी मां ची बीला ही ना बो नवाली का ले बटरी समझे बी में तो वो पसंद ठाउं अभी मबीव गाया वे बीरे सुरा बीरो नवार कोमो मां याव नी बीरा नवार लेरी ये शीजों मां क्वा बीरो बीजा नी लाई दे बीजा ने तो नौगा नवारी लेरी बलू मां द्वार मिया रहू बो ऐने लेगों ने ये नवाबु माउंट हो दे टोंगी रोड लो दे बलुमा मत वाबु अखुमा वाला जी मारे नवाई सरो बेबी रोग जने रावे ऐने लेगों ने ये ना बस ना गाया वे बीरो रोम शिदो टठाऊं बी बीमा वे यारो में दिनों आटे डॉल लेरे नवाबे गाया वे बीरो मत वाबु टठाऊं बीमा द्वारो में सुबिरो नवटा डॉला गाया दबिया गाया नवटा एडे एने ठे बीरो नवाने छोये लेवे मा छिक बी लाइन मारे नवाने छोये लेवे मा अतव्या एक डॉला एक बना एक शेदवाले ने एक ते एक डॉला गाया नवटा ते एक डॉना या डॉला टठाऊं या भी ले सुयो नवाली ने छो मिली ठाऊं बीरो टकारे तो ये मैं वो इसी अपाउसी बीरो रावे बीरो नगा खलीरी गले न्यादा बीरो ये हुए ने ओ बीरो लकोडी लवारी दी बीरो जी लाई जा रहा बो इन्हें याव याव भाव जी का है दाली ने छो भाषे दाले वो खाना कुट गोलों ने छुरी दानी श्वेलु वाला अमेरी तारु तो मीरो ना मीरो ब्योजा सं ना दान ने छोली भाषे लागे नाले अमेरी ये नंबर उसी लाई जा कोई ब्योजा ने सरोमा खलीरी का जंसुं ब्योबियारोमा ती डोला टांगो भाव को नवाली ने छोगा करो लाई जा बो जीजू सलाई जा बो जीजू साबिर ना मैं जीजू साया भी जीजू शिया जीजू साया भी सुबह वांधा रे सही ने अपाव ये लगली को शाली ने शे भी नहीं भारी अपाव ये ले नवाल अपाव वाले नवाली ये लेवे को तंग पे बिरो दाली ने चोये दाली हाल लूने ठे डाउ अधीन्यां शिवा भी रे लूने डाउ मा को बमा जीजू शीरे दुबो जीजू मत्ती डे जाऊ दाली का रो नवाली शे निवे में निवा जीजू को बो जीजू जुड़े दुबे जीजू दिया को तीटे बावे रे ना ना वो रा कुरो बे में मामा ने अमे को शाम जीवा ने रा को अमे डे दलो सालो दालो लोनां बारे रा नवाली ने छोगा डरी सांसे बे में मीवा जीजू मसा फुला तो गो बेले डे नवामा यू मुझे बेले डे नवामा यू रो महोगु बो तो गो साई सारी जू मीरो जू मे जू सुगे रे अमे उल्लू अमे बो नो रा को बमा जीजू शिरे दुबो जीजू तीटा यारे रजा सुले बा मीवा जीजू निमो उ अथु सयामी मीवा जीजू निमो उ अथु सयामी तुमका सुलाए अरे बुंगी ने मस्जिद वाले में बारे नवाली का तो वो जो मिल जुड़े मुए जो मिल मिल बनो जो मिल जाए अपाहु को जीजू सकेरे बुंगी ले जीजू सकेरे तारागाली को नलों तो मिलो तारों तो मिलो ले कोफे को मिल जीजू ले को सजाया में मिवासुरा जमाई ने टूरे रे मिवासुरा भाने टूटे रो जमाई रो टू गुए ला अब जीगारी रे माले जीगारी रे माचोने अड्डे ने वो सोनी रे ने ले คุณดูยาดีสรแล้วရှင်มีบริมาณရှင်ลောင်းนี่บาดิบ่แลอยู่ล่ะရှင်ลောင်းนี่แน่ๆก็จะทีอยู่นี่กันชุทีนี่กันพี่แล้วบริมาณยัดนี่ยาดิบ่อยู่ล่ะเพราะว่าเจ้ามาวุสงนวุสงนี่แน่ปอนเนาะตารุติมิรุเยอภิเนอมีอ่ะแลเจ้ามาเวตารุติมิรุคุณน่ะเจอเจ้ามาไม่ตุบูเลยยังยังจีไหลดิตารุติมิรุเยอภิตารุติมิรุเยอมีอ่ะบาดิเวรุเจ้ามายีดิเว วิสุทธิ์ยิ่งชนได้ยิ่งรู้ว่ามันท้าวบ่ยันนี่ฮะเมตตากรุณามุทิตาอุเบกขาธรรมสุตติยา 4 บาเนี่ยนี่ดิธรรมสุตติยา 4 บาสระบาเรียนเปล่าจีบ่าวเมตตาเมตตากรุณามุทิตาอุเบกขา မေတ္တာစရကသာရုသမီးတို့ရဲ့ကောင်းကြီးချမ်းသာကိုလိုလားတာကိုမေတ္တာလို့ခေါ်တယ်သာရုသမီးတို့ကိုဖေဖေတို့မေမေတို့ကအစားတောက်တိမကြွေးဘူးလားမကြွေးပါဘူးသာရုရဲ့ဖေနဲ့မေကသာရုသမီးတို့ကိုအစားအစာကြွေးမနိုင်ခုလဆိုသာရုသမီးတို့ပေးတာကြာလာပြီပေးတာမကြဘူးလားမကြသာရုသမီးတို့ခုရပိုင်းကြားတယ်မလားဟိုရန်ကုန်တရိတ်ဆန်ဥယျာဉ်မှာလေကြားမကြီးတကောင်ကြားလေးသုံးကောင်မွေးတာကြားလေးသုံးကောင်မွေးတော့ကြားတို့ကြောင်လို့ဆိုတာကသာရုသမီးတို့အိမ်မှာလည်းကြောင်နေပါလိမ့်ရှိလိမ့်မယ်ကြောင်နေကခလေးမွေးပြီဆိုသူတို့ကိုသားကိုကြိုက်စားတာရှိတယ်လေအဲ့ဒါတိရစ္ဆာန်ဥယျာဉ်ကကြားမကြီးကလည်းသူ့သားသုံးကောင်တွေကပထမတကောင်ကြိုက်စားလိုက်တယ်ကြိုက်စားပလိုက်တော့တိရစ္ဆာန်ဥယျာဉ်ကကြည့်ကြတဲ့အရာရှိတွေကဒီတိုင်းထားလို့တော့မဖြစ်တော့ဘူးကြားမကြီးနဲ့ကြားလေးတွေအတူတူရောထားလို့ရှိရင်ကြားမကြီးကကြိုက်စားလိမ့်မယ်အဲ့ဒီကြားမျိုးတွေလည်းပြုံတီးသွားလိမ့်မယ်ဆိုပြီးတော့ကြားလေးနှစ်ကောင်တိကျခွဲထားလိုက်တယ်ခွဲလိုက်တော့ကြားမကြီးရဲ့နှုတ်မဆွရတော့ဘူးပေါ့နှုတ်မဆွရတော့ကြားလေးနှစ်ကောင်ကနှုတ်ဆတော့တအီအီနဲ့អော်រ៉ាပေါ့អော်တော့ကြတော့တိရစ္ဆာန်យုံလေးကဝန်တန်းတယောက်ရဲ့မျိုးသမီးကကြားလေးနှစ်ကောင်နှုတ်ဆလုံးတော့អော်နေတာကြည့်ပြီးတော့တနာတာနဲ့သူတို့ကိုနှုတ်ဆပြေးစေခြင်းနဲ့စိတ်နဲ့သူ့ရဲ့နှုတ်တိုက်ပြရစီသူ့မှာလည်းပဲ9လတဲ့အရွယ်သမီးလေးတယောက်ရှိတာ ਉਹ 9လသမီးလေးရှိတော့သူ့မှာလည်းနှုတ်ထွက်နေတာဆိုတော့အဲ့ဒါနဲ့တိရစ္ဆာန်ဥယျာဉ်ကအရာရှိကြီးပြောပြီးတော့သူ့လူနှုတ်တိုက်တာအဲ့ဒါကြားလေးနှစ်ကောင်ကလူနှုတ်ဆုတ်ပြီးတော့အသက်ရှင်နေတာအခုဆိုဝါးဝါးတစ်တစ်ကလေးတွေဖြစ်နေပြီအဲ့ဒါအဲ့ဒီဒကမကြီးကဟိုသူကြားလေးနှစ်ကောင်ဆိုတော့သူ့မွေးထားတာဟုတ်ရဲ့လားမဟုတ်ဘူးသူ့မွေးထားတာမဟုတ်ဘဲနဲ့တော့မှကြားလေးတွေနှုတ်ဆာနေတာကြားတော့နှုတ်ဆာနေလို့အော်နေတဲ့အတန်လေးကြားတော့သူတို့ကိုနှုတ်ဝါးဝါးလေးဆုတ်ပြီးတော့ချမ်းသာစေခြင်းနဲ့မေတ္တာလေးမရှိဘူးလားရှိတယ်ဒါတို့သမီးတို့လည်းပဲငငယ်တော့ကအမေနှုတ်မဆုတ်ကြရဘူးလားအမေကတော့မွေးကလေးကနှုတ်မတိုက်ဖ ೇನೆ ဟိုကြားမကြီးလို့သားတို့သမီးတို့ကိုကြိုက်စားလိုက်မယ်ဆိုရင်သားတို့သမီးတို့ခုလောက်ဆိုလူဖြစ်ပါအောင်မလားမဖြစ်ဘူးသားတို့သမီးတို့ပြောစရာရှင်စရာတွေပြောကစော့တာစားတာတွေလုပ်ရပါအောင်မလားမလုပ်ရဘူးတရားသားတို့သမီးတို့ကိုအမေကငငယ်လေးကတည်းကနှုတ်တိုက်ခဲ့တယ်အဖေကလည်းပဲပတ်စံရှာပြီးတော့သားတို့သမီးတို့ကိုထမင်းမကြွေးဘူးလားသားတို့သမီးတို့ဝတ်စရာဝတ်တယ်လေအဖေမင်းကဝယ်ပြီးတာမဟုတ်ဘူးလားတကယ်လို့သားတို့သမီးတို့ရဲ့ဖေမေကတာဘာဝတ်စားမှမဝယ်ပြီးရင်သားတို့သမီးတို့ကုလားဆိုကိုတုံးလုံးလေးဖြစ်နေမှာပေါ့ဖေမြောင်လေးတွေဖြစ်နေမှာပေါ့နော်ကဲအဲ့ဒါဆိုရှက်စရာမကောင်းဘူးလားရှက်စရာကြီးကိုတုံးလုံးလေးနဲ့ဆိုလို့ချင်းခွေးရဲ့ဝင်ဆွဲမှာနော်ခွေးတွေကသားတို့ကလိုက်ပြီးတော့ကြိုက်စားမစားမစားဘူးလားအဲ့တော့ခုအဝတ်စားလေးဝတ်ထားတာသားတို့သမီးတို့လှမ်းလှမ်းပပတင့်တင့်တယ်လေးဖြစ်နေတာပေါ့ကဲသားတို့သမီးတို့ခုကြောင်းနေပါလိမ့်လဲမတက်ရဘူးလားသားတို့သမီးတို့ကြောင်းတက်ဖို့တော့ကြောင်းစီဘယ်သူကပေးတာတော့အဖေတို့အမေတို့ကပြောတာဆိုအဖေအမေမှာသားတို့သမီးတို့ကိုချမ်းသာစေခြင်းနဲ့မေတ္တာမရှိဘူးလားရှိတယ်သားတို့သမီးတို့ဘိုက်ဆာနေတယ်ဆိုလို့ရှိရင်ဖေဖေဘိုက်ဆာတယ်မေမေဘိုက်ဆာတယ်နဲ့တွေ့အဖေတွေအမေတွေကသားတို့သမီးတို့ကိုတနာတဲ့စိတ်လေးမရှိဘူးလားခုနကြားကြားကလေးတွေနှုတ်ဆာလို့အော်တာတောင်မှလူသားမိခင်ကတနာတဲ့စိတ်ဖြစ်သေးတာသားတို့ရဲ့အဖေတွေအမေတွေလည်းပုံတနာတဲ့စိတ်ဖြစ်တာပေါ့အဲကြောင့်မေတ္တာဆိုတာသားတို့သမီးတို့ကိုချမ်းသာစေခြင်းနာကရုဏာဆိုတာကသာရုသမီးတို့စိတ်ဆင်းရဲမှဆူရင်နာသာရုသမီးတို့စိတ်မဆင်းရဲစေခြင်းဘူးမုဒိတာဆိုတာသာရုသမီးတို့ဘိုက်ကလေးဝါလို့တင်းပြီးတော့စိတ်ချမ်းသာနေပြီစားတော့ပြီးလို့အေးတရေတမောအိတ်နေပြီဆိုရင်ဘေးကနေကြည့်ပြီးတော့ဝမ်းသာနေတာမုဒိတာပေါ့နော်သာရုသမီးတို့စာမျိုးဝတ်တွေမှာထူးထူးညံ့ညံ့အောင်နေဆိုလဲဖေးရီမီတွေကဝမ်းမသာဘူးလားအဲ့ဒါကိုဘာလို့ခေါ်လဲမုဒိတာလို့ခေါ်တယ်ဘာလို့ခေါ်လဲမုဒိတာမေတ္တာကရုဏာမုဒိတာသာရုသမီးတို့နေမကောင်းတဲ့အခါကျတော့လေနေကောင်းအောင်ဆေးလေးပါဒီမတိုက်ဘူးလားအော်ငါသားလေးနေမကောင်းတာခန္ဓာကိုယ်ပူလောင်နေတာပဲဖေဖေသာယူလို့ရရင်ယူလိုက်ခြင်းနဲ့မေမေသာအဲ့ဒီအပူတွေယူလို့ရရင်ယူလိုက်ခြင်းနဲ့ဆိုပြီးတော့မပြောရဘူးလားဒါပေမဲ့ယူလို့ရရဲ့လားမရဘူးအော်သူ့ထိုင်တဲ့သူကမဲသူ့အကြောင်းမညီညွတ်လို့ကိုယ်တွေပူပြီးဖြားနေတာပဲမတက်တာဘူးဆိုတော့ဥပေက္ခာလေးပြုလိုက်တော့ဥပေက္ခာလို့ခေါ်တယ်ပြန်ပြောလိုက်ပါဦးမြတ်မကြီးနဲ့တူတာဘာတရား၄ပါးတဲ့တော့မေတ္တာကရုဏာမုဒိတာဥပေက္ခာအဲ့ဒီတရားနဲ့ပြည့်စုံတဲ့ကိုဘာအဲ့ဒီတရား၄ပါးနဲ့ပြည့်စုံတဲ့သူတွေကိုဘာတွေလို့ခေါ်တော့မြမကြီးတွေလို့ခေါ်တယ်သာရသမီးတို့ရဲ့အဖေတွေအမေတွေဟာလူတွေလားမြမတွေလားမြမတွေပဲဒါနဲ့လူတွေမဟုတ်ဘူးပေါ့လူလည်းဟုတ်တယ်မြမလည်းဟုတ်တယ်နောက်သာရသမီးတို့ကြားခွင့်ပေါ့လက်ဦးဆရာဆိုတာဘယ်သူတဲ့တော့လက်ဦးဆရာမိထိုက်စွာသာပုပ္ပါစရိယာမင်းနဲ့ပါဆောင်ဖို့တော့ရဘူးနဲ့မလားအဲ့ဒါသားရသမီးတို့လမ်းလျှောက်တတ်အောင်ဘယ်သူသင်ပေးတာတော့အဖေနဲ့အမေနဲ့သင်ပေးတာသားရသမီးတို့ထမင်းစားတတ်အောင်လည်းအဖေနဲ့အမေနဲ့ကသင်ပေးထားတာအဖေနဲ့အမေကတည်းကလမ်းလျှောက်သင်မပေးရင်သားရသမီးတို့ကိုယ်တည်းလမ်းမလျှောက်တတ်ဘဲနဲ့ဒီတိုင်းပဲအသိကြီးဖြစ်နေမှာ ဒါကြောင့်မိဘရဲ့ကျေးဇူးမိဘဟာမြမကြီးနဲ့တူတယ်မိဘဟာဆက်လက်ဦးဆရာပဲဆိုပြီးတော့မိဘကျေးဇူးဆက်ရမယ်နွားကလေးနဲ့ချောသူ့ကိုကျေးဇူးပြုတဲ့အမေဦးကိုမိဘကျေးဇူးမိခင်ကျေးဇူးတိတက်ပြီးတော့ကျေးဇူးဆက်တယ်လို့သားတို့သမီးတို့အားလုံးလည်းပဲမိဘကျေးဇူးဆက်ရမယ်အခုသားတို့သမီးတို့ရွယ်ဆိုတော့မိဘကိုပတ်စံပေးပြီးဆက်လို့ရပါမလားမရပါဘူးအစဉ်ဘုဆက်မှာလေစာကြိုးစားပြီးတော့ဆက်ရမယ်ကိုစာကိုကြိုးစားပြီးကျင့်နေတာဟာမိဘကျေးဇူးဆက်နေတာပဲမိဘစကားနားထောင်တာဟာလေမိဘကျေးဇူးဆက်နေတာပဲအိမ်မှာကိုတက်နိုင်တယ်လို့မိဘကိုကူညီလောက်ကင်ပေးတာလေမိဘကျေးဇူးဆက်တာပဲသမီးငယ်လေးဆိုရင်မိဘကြောင့်တည်းမှာအမေချက်တုတ်တဲ့ခါကျတော့မကူညီကြဘူးလားကူညီတယ်အဲ့ဒါမိဘကျေးဇူးဆက်နေတာပဲနော်ဒါတို့လည်းပဲအဖေလှုပ်လှုပ်နေတယ်မကူနိုင်တယ်လို့ကူညီတယ်ဆိုရင်မိဘကျေးဇူးဆက်တာပဲဒါကြောင့်ဒါတို့ကူညီတော့အားလုံးနွားကလေးနဲ့ချောမိဘကျေးဇူးဆက်တာကိုအာရုံပြုပြီးတော့နမူနာထားပြီးတော့မိဘကျေးဇူးကိုစာကြိုးစားခြင်းမိဘစကားနားထောင်ခြင်းအပြင်တန်နေတဲ့လားကူညီခြင်းအပြင်ကျေးဇူးဆက်နိုင်တဲ့ပညာရှိသူတော်ကောင်းလူလိမ္မာလေးတွေအမျိုးကောင်းသားအမျိုးကောင်းသမီးလေးတွေဖြစ်ကြပါစေအခုတရားဆုံးတဲ့ခါတော့တကယ်သာဓုခေါ်ရမှာနော်ခုနကတော့သုပေးရတာသာဓုခေါ်ရမှာအခုကတော့ခေါ်ရမှာကဲခန့်လေးနားကြတာပေါ့မျက်စိလေးမှိတ်ထားပါးစပ်ကလေးလေးပိတ်ထားစိတ်ကလေးကိုနှာခေါင်းမှာထားလေဝင်သွားလို့ရှိရင်ဝင်နေလေထွက်လို့ရှိရင်ထွက်တယ်စကားမပြောရတော့ဘူးနော်ပါးစပ်လေးလေးပိတ်ထားရမယ်စကားပြောချင်းပြောပေါ့ပါးစပ်ပိတ်ပြီးတော့ပြောပါးစပ်ပိတ်ပြီးပြောတဲ့စိတ်ထဲကနေပြောနော်ပါးစပ်ကလေးပိတ်ပါးစပ်စကားမပြောဘူးလို့ခေါင်းကမပြောလို့ပါဘူးဒါပေမဲ့ပါးစပ်ကလေးပိတ်ထားပါပါးစပ်ကလေးလုံးဝပိတ်ထားပါမျက်လုံးလေးလုံးဝပိတ်ထားပါပါးစပ်ကလေးပိတ်ထားမယ်မျက်လုံးလေးလည်းမှိတ်ထားမယ်ကိုယ်စိတ်ကလေးကိုကိုယ့်ရဲ့နှာခေါင်းနဲ့လေဝင်တဲ့နေရာမှာထားမယ်လေဝင်သွားလို့ရှိရင်လေလေးထိသွားတာအေးသွားတာလေးကိုလိုက်သိနေမယ်ဝင်တယ်လို့မှတ်မှအားရရင်ဝင်တယ်လို့မှတ်လိုက်မယ်လေထွက်တော့လဲနှာခေါင်းလေးမှာထိပြီးတော့အေးပြီးတော့ထွက်သွားတယ်ထွက်တယ်လို့မှတ်လိုက်မယ်အဲ့ဒါလေးတောက်လျှောက်မှတ်နေရမှာပဲထွက်ပြီးတော့ပြန်ဝင်လဲဝင်တယ်ပြီးတော့ပြန်ထွက်တယ်ဇက်တိုက်ပြီးနေရမယ်အဲ့လိုမှတ်နေမှတ်နေနဲ့သားတို့သမီးတို့ညံနေထက်ထက်လာတယ်တခါမှန်ရင်ညံတခါပိုးထက်တယ်တခါမှတ်လေးပိုးထက်လေးတခါမှတ်လေးပိုးထက်လေးများများမှတ်လေးညံပိုးထက်လေးပဲဒီနေ့သားတို့သမီးတို့ကိုဖုံဖုံကကျေးဇူးကံကဘေးတွေ့ရဆိုတဲ့ခေါင်းစဉ်နဲ့မှတ်သားလိုက်နာဝယ်တချို့ပြောပြပါမယ်။မှတ်သားရလွယ်ကူအောင်ပုံမြင်လေးစတော်လေးတွေနဲ့ပြောပြပါမယ်။တခါတော့ကမောင်ရှင်ရဲ့မောင်နီရဲ့မောင်ညိုရဲ့လို့တငယ်ချင်း၃ယောက်ရှိပါတယ်။တငယ်ချင်း၃ယောက်နာမည်ကဘာလို့လဲ။မောင်ရှင်ရဲ့မောင်နီရဲ့မောင်ညိုရဲ့တငယ်ချင်း၃ယောက်ရှိတယ်မောင်နီကတထေးကြီးရဲ့သားမောင်ညိုကတထေးငယ်လေးရဲ့သားမောင်ရှူကတော့အဲ့ဒီတထေးကြီးအိမ်ကအချုပ်သမားရဲ့သားအဲ့ဒီမောင်ရှူမောင်နီမောင်ညိုတငယ်ချင်း၃ယောက်ကတက္ကသိုလ်ကြီးသွားပြီးတော့ပညာသင်ပညာရေးတက်တဲ့ခါကျတော့ကိုတိုင်းကြီးပြန်လာကြတယ်ကိုတိုင်းကြီးပြန်လာတော့လမ်းခရီးတစ်ခုဇရက်ကလေးတစ်ခုတွေ့တော့အဲ့ဒီဇရက်ကလေးမှာနှက်ကွန်းလေးနှက်ကွန်းလေးလှုပ်ထားတဲ့ဇရက်တစ်ခုမှာညအိမ်နားနေကြတယ်မနေ့လင်းကနေ့ချိန်ကျတော့ဇရက်ရဲ့ဘေးကတစ်ပင်ပေါ်ကကြက်နှစ်ကောင်ရံဖြစ်နေကြမနေ့လင်းကနေ့ချိန်မှာဘာတွေရံဖြစ်နေကြတာလဲကြက်နှစ်ကောင်တစ်ပင်ပေါ်ကကြက်နှစ်ကောင်ရံဖြစ်နေတာကြက်တစ်ကောင်ကလှုပ်လှုပ်လှုပ်လှုပ်နဲ့တောင်ပန်လေးတွေခတ်ပြီးတော့နေတာပေါ့ခုသားတော်သမီးတို့ရဲ့နောက်ခတ်နေတယ်လို့ဖြစ်မှာပေါ့နော်လှုပ်လှုပ်လှုပ်လှုပ်နဲ့ဖြစ်နေတော့အဲ့ဒါကြက်တစ်ကောင်ကပြောတယ်ဖဲအနာလာပြီးတော့လှုပ်လှုပ်လှုပ်လှုပ်လုံနေငါအေးအေးကြက်တယ်အောင်မဘာဖြစ်လဲငါဘာသာငါလှုပ်တာမင်းနဲ့မဆိုင်လဲမင်းရဲ့မင်းအိတ်ပေါ့အမမင်းကငါအကြောင်းမသိသေးလို့ငါအစွမ်းတတိမသိသေးလို့ငါကတော်တော်စွမ်းနေကြက်ဆိုတာမင်းမသိသေးလို့အမမကြက်ချင်းတူတူမင်းကဘာများတာလို့လဲတာတာဘောတဲ့ ငါအစွမ်းတက်ပြီးသင်ကမင်းဒီမဲ့ငါပြောပြမယ်မင်းနားထောင်ငါရဲ့ခန္ဓာကိုယ်အပြင်ဘက်ကစူဖြိုးနေတဲ့အသားအစီရင်နဲ့တွဲထားတဲ့အသားကိုစားရင်အသားအဲ့ဒီအသားစားတဲ့လူရှင်ဘယင်ဖြစ်မယ်ငါရဲ့အလဲပိုင်းကအသားကိုစားရင်စစ်သူကြီးဖြစ်မယ်အယိုးနားမှာကပ်နေတဲ့အသားကိုစားရင်ဘန္တာဇိုးဖြစ်မယ်ဘန္တာရီရွှေရင်ငွေရီဘန္တာရီထင်းရတဲ့ဘန္တာဇိုးပေါ့အပေါ်သားစားရင်မဖြစ်ပါလေတော့ရှ ဘာနာစုဖြစ်မေအောင်မမင်းကကြီးကြလေတာမင်းငါတော့မယုံမဟုတ်ပါဆိုဟိုကောင်ကတောင်မတစ်ဖက်ဖြတ်ခန့်နေတာပေါ့အဲ့ဒါကျန်တဲ့ကောင်ရန်ဖြစ်နေတာကိုစောစောနိုးနေတယ်မောင်ဖြူကကြားလိုက်တယ်မောင်ဖြူကလည်းပဲတိရစ္ဆာန်တွေရဲ့အတန်ကိုသိပညာကျွမ်းကျင်တယ်တိရစ္ဆာန်တွေဘာဘာအတန်ပဲပြည့်ပြည့်သူတို့ဘာစကားပြောနေတယ်ဘာအထိတ်ပဲပြောနေတယ်ဆိုတာနားလေတယ်နားလေတော့ဖြည်းဖြည်းလေးတိတ်မမော်ကိုဖြည်းဖြည်းလေးအတန်မချအောင်ဖြည်းဖြည်းလေးတင်းတင်းမှုမလေးတက်သွားပြီးတော့အဲ့ဒီကြက်ကိုဖမ်းပြီးတော့တတ်လိုက်တယ်ตัดပြီးတော့มาတစ်ခါတည်းကြက်ကိုတငယ်ရင်းနေနိုးလာလို့ရှင်စားမယ်ဆိုပြီးတော့กินထားလိုက်တာပေါ့ကြက်กินလှုပ်ထားတာပေါ့ဒါရုပ်သူတွေလည်းကြက်กินမကြိုက်ဘူးလားအဲ့ဒါကြက်กินလေးလှုပ်ထားပြီးတော့မောင်နီနဲ့မောင်ညူနိုးလဲလာရောပြောပြတာပေါ့ငါစောစောလေးနိုးလာတော့ငါတစ်ပြက်မှမှာကြက်နှက်ကောင်ရန်ဖြစ်နေတယ်အဲ့ဒါကြက်တကောင်ကသူ့ရဲ့အပေါ်ဆူချိုးတဲ့အသားဆိုင်ရင်ရှင်မြင်ဖြစ်မယ်အလဲသားဆိုင်ရင်စစ်သူကြီးဖြစ်မယ်အယိုးနဲ့ကတ်နေတဲ့အသားဆိုင်ရင်ဘာနာဆိုးဖြစ်မယ်လို့ပြောတယ်ငါกินထားတယ်ကွာတကယ်ကြီးလို့စားကြဆိုပြီးတော့တထေးကြီးရဲ့သားသူ့ရဲ့ရှင်သခင်ပေါ့မောင်နီကိုအပေါ်သားပေးလိုက်တယ်ဆူချိုးနေတဲ့အစီနဲ့တွဲနေတဲ့အသားပေးလိုက်တယ်တထေးငယ်ရဲ့သားသူ့ရဲ့တငယ်ချင်းမောင်ညိုကိုကြတော့အလဲသားပေးလိုက်တယ်ငါကတော့အယိုးမှန်းမှကတ်နေတဲ့အသားလေးပဲစုတ်ပါတော့မယ်ဆိုပြီးတော့အယိုးနဲ့ကတ်နေတဲ့အသားလေးပဲစုတ်တယ်မောင်ဖြူကနာမည်နဲ့လက်အောင်ကိုစိတ်သဘောထားဖြူစင်တယ်တကယ်လို့စိတ်ထားမကောင်းဘူးဆိုရင်တော့ရှင်မြင်ဖြစ်အောင်အပေါ်သားပဲစားလို့ရတာပဲဒါမှမစားဘဲနဲ့သူ့သခင်တထေးကြီးရဲ့သားကိုအပေါ်သားကျွေးတယ်တငယ်ချင်းကိုတော့အလဲသားကျွေးတယ်သူကအယိုးနဲ့ကတ်နေတဲ့အသားပဲစားပါတယ်တဲ့အဲ့တော့တငယ်ချင်းယောက်ကလည်းမယုံတော့ဘယုံတော့နဲ့စားလိုက်တာပေါ့ယုံနေလဲမို့ကြက်သားစားရပြီးတာပဲကျန်သားစားလို့မင်းဖြစ်မယ်ဆိုတော့အိဗေတော့မရှိဘူးပေါ့လေဒါမဲ့ဆွေးနွေးနေတော့ဝါအောင်စားရေတောက်ပြီးတော့ခီးဆက်ထွက်ကြမြို့ကြီးတစ်မြို့ရောက်တော့ဗာရဏသီမြို့လိုခေါ်တဲ့မြို့တစ်မြို့ရောက်တော့မြို့ရဲ့မင်းဥယျာဉ်ကြီးထဲမှာအရေးကောင်းတဲ့တိပ္ပဏီအောင်မှာတိတမောအိတ်ဆက်နားနေကြတယ်အဲ့ဒီအချိန်မှာပဲအဲ့ဒီဗာရဏသီမြို့မှာကရှင်မင်းကြီးနတ်ရွာဆန်သွားတာခုနှစ်ရက်ရှိပြီတိုင်းပြည်အုပ်ချုပ်မဲ့ရှင်မင်းမရှိတာနဲ့မူမတ်တွေဝင်းကြီးတွေကတစ္ဆာဆိုးပြီးတော့ယထာတစဉ်လွတ်လိုက်တယ်ယထာတစဉ်ထွက်လိုက်တယ်ဘလို့တစ္ဆာဆိုလဲလဲဆိုတော့ဒီတိုင်းကြီးကိုအုပ်ချုပ်တဲ့ရှင်မင်းဖြစ်မဲ့နေရာမှာဒီယထာဆိုင်ပါစီအဲ့လိုတစ္ဆာဆိုပြီးတော့ယထာတစဉ်ထွက်လိုက်တော့အဲ့ဒီယထာကလူမပါဘဲနဲ့မောင်းတဲ့လူမပါဘဲနဲ့တဲမဲ့သွားနေတော့တာတန်လိုက်နဲ့သွားသလိုလက်ဆက်နဲ့ဓာခဲနဲ့သွားသလိုသွားနေတာပေါ့တရတမီတို့ရမုတ်တို့နဲ့သွားတဲ့ကားတွေပါလေးမြန်နေမရှိဘူးလားအဲ့ဒီလူမျိုးပေါ့ခုနကဗာနန္ဒတိကဝင်းကြီးတွေကလည်းရမုတ်ယထာကြီးထွက်လိုက်တာပေါ့အဲ့ဒီယထာကြီးကသွားသူသွားသွားသွားသွားရင်းနဲ့နောက်ဆုံးဘယ်ရောက်သွားလဲဆိုတော့โอ้มีอุญญีเดะกะจောက်ชายีนาหยอกจောက်ชายีมากะบะดูไอ่นี่เลยซะรอมောင်นีกะจောက်ชายวะมาไอ่นี่ดาไอ่นี่รอยะถาแลไซยอมောင်นีหาရှင်เมียนเมซะเรอะอธิบดีဖြစ်သွားတာပေါ့အဲ့ဒါနဲ့ဝင်းကြီးတွေကมောင်นีကိုနှိုးပြီးတော့ရှင်เมียนဆောင်ရောင်นี่ပြီးပြီးတော့ဗာရဏသီကိုအုပ်ချုပ်ကိုအနှံလိုက်ပါတယ်အဲ့တော့မောင်นีကရှင်เมียนဖြစ်သွားတာပေါ့အပေါ်သားဆားရတယ်ဆူချိုးတဲ့အသားဆားတယ်မောင်นีကရှင်เมียนဖြစ်သွားတယ်ဟိုကျက်ပြောတာတော်တော်မှန်တယ်เนาะအဲ့တော့သူလည်းရှင်မြင်ဖြစ်သွားရောမောင်ညိုကိုစစ်သူကြီးယာထုပေးလိုက်တယ်အလဲသားစားရတဲ့မောင်ညိုကဘာဖြစ်သွားလဲစစ်သူကြီးဖြစ်သွားတယ်ဒါဆိုရင်မောင်ဖြူကဘာဖြစ်ရမှာတုန်းဘာနာဆိုးဖြစ်ရမှာဒါပေမဲ့ဘာနာဆိုးယာထုချက်ချင်းမပေးသေးဘဲနဲ့ကဲမောင်ဖြူကြီးမင်းတော့ယာထုနောက်မှယူတော့ငါအဖေနဲ့အမေသွားပြီးတော့ခေါ်ငါအဖေမေကိုခေါ်လာခဲ့ငါနန်းတော်မှာထားပြီးတော့ကောင်းကောင်းမွန်မွန်ပြုစုမယ်အဲ့ဒါနဲ့ဖြူကယာထုမယူသေးဘဲနဲ့မောင်ညိုတို့ရှိတဲ့တိုင်းပြည်မြို့ကိုအမြန်သွားပြီးတော့မောင်နီရဲ့အဖေနဲ့မေသွားခေါ်တာပေါ့ခေါ်ပြီးမှမောင်နီရဲ့မေဖေနဲ့မေကချက်ချင်းလိုက်မလာသေးလို့ဆရာကြီးပြင်ရရှိတာလေးဒီကိစ္စလေးဒီဖြတ်လိုက်အောင်မင်းသွားနှင်းဆိုတော့မောင်ဖြူကတယောက်ထဲပြန်လာခဲ့ပြန်လာတော့မောင်နီစီရှင်မင်းနန်းတော်ကိုချက်ချင်းမသွားသေးဘဲနဲ့ငါတငယ်ချင်းမောင်ညိုစီပဲခဏဝင်လာဦးမယ်ဆိုပြီးတော့စစ်သူကြီးမောင်ညိုရဲ့အိမ်ကိုခဏဝင်နေမောင်ညိုကမောင်ဖြူဘဝမှာမကြည်မနှက်ဖြစ်နေဒီကောင်ငါ့ကိုအပေါ်သားကြည့်လို့ရှိရင်ငါရှင်မင်းဖြစ်မှာအခုငါ့ကိုအပေါ်သားမကြွေရဲနဲ့ဟိုကောင်မောင်နီကိုသွားကြွေတဲ့အတွက်မောင်နီရှင်မင်းဖြစ်သွားပြီဒီကောင်ကဒီကောင်ကငါမကြည်နဲ့ဘူးမကြည်နဲ့ဘူးဆိုပြီးတော့ရန်ညှိုးခေါ်တော့မောင်ဖြူလာတာလဲမြင်ရောသူ့ရဲ့တပည့်တွေကိုမှားထားတယ်သူကစစ်သူကြီးဖြစ်နေပြီဆိုတော့ရဲဘော်တို့ဟိုမှာအယူတကောင်လာနေပြီအချုပ်သမားရဲ့သားအလကားကောင်အဲ့ဒီကောင်လာလို့တော့လေကုတ်ဆွဲပြီးတော့လက်တင်နဲ့ တောင်စစ်တွေနဲ့ထောင်းထူလိုက်ခြေတော်တွေနဲ့ပိတ်ကန်ပြီးတော့အိမ်ကနေမောင်းထုတ်ပြလိုက်ကြမောင်းထုတ်ပြလိုက်ကြတော့မင်းသိထားတော့အိမ်ရဲ့တပည့်ရဲဘော်တွေစစ်တီတွေကမောင်းဖြူလဲလာရောဖမ်းပြီးတော့တခါတည်းတောင်တွေနဲ့ထောင်းကြဒူးတွေနဲ့တိုက်ကြခြေတော်တွေနဲ့ပိတ်ကန်ကြပြီးတော့အိမ်ကနေနှင်ထုတ်ပြလိုက်တယ်နှင်ထုတ်ပြလိုက်တော့မောင်းဖြူကမောင်းဒီရဲ့နန်းတော်ကိုသွားတာပေါ့နန်းတော်ကိုသွားတော့မောင်းဒီကတော့ဝမ်းမြောက်ဝမ်းသာကြိုဆိုပြီးတော့လာပါလာပါနဲ့ဆိုပြီးတော့ထမင်းအတူတူစားတယ်ပွဲတော်အတူတူတည်တယ်အဲ့ဒီကြတော့မှမောင်ဖြူကဖြစ်ချမ်းကုန်စင်ပြန်ပြုံးကြတာပေါ့ပြောတော့မောင်ဒီကဒီကောင်ကျေးဇူးမတိတတ်တဲ့ကောင်ပဲမင်းကျေးမောင်ဖြူကျေးဇူးကြောင့်စစ်သူကြီးယာတို့ရလာတာကျေးဇူးပြီးကျေးဇူးဆန့်ရမယ်ဆိုတာကျေးဇူးမဆက်တဲ့အပြင်ကျေးဇူးကန်းတဲ့အိမ်ကနေထောင်းထုတ်ပြီးတော့မောင်းထုတ်ပြစ်တယ်အဲ့ဒါနဲ့မောင်ညိုကိုချက်ချင်းသွားခေါ်ခိုင်းတယ်မင်းချင်းယောက်ျားတွေကမောင်ညိုခေါ်လာမောင်ညိုရှင့်မှာပဲမောင်ဖြူကိုပြီးတော့မောင်ဖြူကအကြောင်းစုံပြောပြတော့မောင်ညိုလည်းပဲဝန်ခံရတော့တာပေါ့အဲ့ဒီမှာနေမောင်ဒီရှင်မင်းကြီးမောင်ဒီကပြောတယ်မောင်ဖြူဟာတကယ်တော့စွန့်တော့အနင်းနာခံနေသူပဲသူသာရှင်မင်းဖြစ်ချင်တယ်ဆိုရင်စူဖြိုးတဲ့အပေါ်ပိုင်းသားကိုစားလို့ရတယ်မစားဘဲနဲ့အနင်းနာခံပြီးတော့သင်ငယ်ချင်းနှစ်ယောက်ကိုကောင်းနာတွေခွဲဝေကျွေးတယ်မင်းကလည်းပြီးတော့မင်းစစ်တူကြီးယာတူရတာတကယ်ဆိုရင်မောင်ဖြူကိုကျေးဇူးတည်ပြီးတော့ကျေးဇူးတောင်ဆန့်ရမှာအခုတော့ကျေးဇူးမဆက်တဲ့ပြင်ကျေးဇူးကံထောင်းထုတ်ပြီးတော့မောင်းထွက်လိုက်တယ်မင်းလိုကျေးဇူးမတိတတ်တဲ့သူကိုယာတူပေးပြီးတော့မချိမြောက်တဲ့မူမချင်းမြောက်တဲ့အောင်လည်းမကောင်းအနာနာမကူမထားတဲ့ပေထံပေးတာပဲကောင်းတယ်ဆိုပြီးတော့မောင်ညို့ကိုတတ်စေဆိုပြီးတော့ပေထံအမိန်ချမ်းမှတ်လိုက်ပါတယ်ချမ်းမှတ်လိုက်ပြီးတော့မောင်ဖြူကိုကဲမောင်ဖြူကြီးမင်းကတော့အမတန်ကျေးဇူးကြီးမားတဲ့သူပဲမင်းသာဆူဖြိုးတဲ့အသားစားပြီးရှင်မင်းလို့ရရတဲ့ငါ့ကိုဆူဖြိုးတဲ့အပေါ်ပိုင်းသားကိုကျွေးတယ်မင်းကျေးဇူးကြောင့်ငါရှင်မင်းဖြစ်လာတာမောင်ညို့ကတော့ကျေးဇူးမသိတတ်ဘူးကျေးဇူးမသိတတ်တဲ့လူကိုချီးမြှောက်ရင်အလကားပဲဆိုတော့မင်းအခုမျက်မှောက်တွေ့ပြီပဲကဲမင်းကပဲစစ်သူကြီးယာတူပေးပါတယ်ဆိုပြီးတော့မောင်ညို့ပေးထားတဲ့စစ်သူကြီးယာတူဘုသူ့ပေးလိုက်တော့မောင်ဖြူကိုပေးလိုက်တယ်ဒါပေမဲ့မောင်ဖြူကမယူပါဘူးကျွန်တော်စစ်သူကြီးယာတူမယူပြရစေနဲ့လက်မခံပြရစေနဲ့အတင်းညင်းပေတဲ့အတွက်စစ်သူကြီးယာတူမပေးတော့ဘဲနဲ့ဗန္နာဆိုးယာတူပဲပေးလိုက်ပါတယ်ကိုပေးသွားတဲ့ကြက်ကလေးပြောတဲ့အတိုင်းပဲပေါ့နော်သူ့ရဲ့အယူနဲ့ကန့်နေတဲ့အသားစားတဲ့အတွက်မောင်ဖြူဗန္နာဆိုးဖြစ်တယ်ဖြစ်တဲ့သူကစိတ်ကောင်းရှိတဲ့လူမောင်ဖြူစတဲ့အတိုင်းစိတ်ဖြူတဲ့သူဆိုတော့မျက်နှာငယ်လေးနဲ့မှိုင်နေတဲ့မောင်ညို့ကြည့်ပြီးတဏှာရာနဲ့ရှင်မင်းကြီးကိုတဏှာဥဒိနဲ့တငယ်ချင်းမောင်မီးရေရှင်မင်းကြီးကျေးဇူးမသိတတ်တဲ့လူကျေးဇူးကမ်းတဲ့သူကိုမချင်းမြောက်ရင်ပဲတော်တော့ပါပြီသူကတော့အသက်ချမ်းသာရပေးလိုက်ပါအဲ့လိုတောင်းပန်တဲ့အတွက်မောင်ညို့ကိုမတတ်တော့ဘဲနဲ့သူ့ယာတို့ကိုဖယ်ချပြီးတော့တိုင်းပြည်ကနေနှင်ထုတ်လိုက်ပါတယ်တဲ့အဲ့တော့မောင်ညိုကျေးဇူးပြတတ်မယ်ဆိုရင်စစ်သူကြီးယာတုနဲ့အဆင်မပြေနိုင်ဘူးလားအဆင်ပြေနိုင်တယ်အခုကျေးဇူးမသိတတ်ဘဲနဲ့ကျေးဇူးကမ်းတဲ့အတွက်ဒုက္ခတွေတွေ့ရပါတယ်ဒါကြောင့်ဆိုလိုက်ပါကျေးဇူးကမ်းကဒီဒုက္ခမုတ်ချတွေ့လိမ့်မည်ကျေးဇူးကမ်းကဒီဒုက္ခမုတ်ချတွေ့လိမ့်မည်ကောင်းကောက်စုဒါကြောင့်တားရသူတွေလည်းပဲကိုယ့်အမှကျေးဇူးရှိတဲ့တငယ်ချင်းမိတ်ဆွေအပေါင်းအသင်းကစပြီးတော့အဖေအမေဆရာသမားဦးကြီးဦးလေးတော်ကြီးတော်လေးကိုယ့်အမှအဆက်ရှိတဲ့ကျေးဇူးရှိတဲ့သူပေါ်မှာကျေးဇူးကမ်းရမှာလားကျေးဇူးဆက်ရမှာလားကျေးဇူးဆက်မှာကျေးဇူးမဆက်နိုင်တော့မှကျေးဇူးမကမ်းရဘူးပြန်မလုပ်ရဘူးပြန်မပြောရဘူးပြန်ပြီးတော့မဆဲရဘူးတချို့ကကိုယ့်ကျေးဇူးရှိတဲ့ကိုရီအမတွေကိုလက်သေးနဲ့ပိတ်ထိုးခေါင်းပိတ်ရိုက်နေမလုပ်ကြဘူးလားအကိုရီအမတွေဆိုတာလေတာရုတ်တိတို့ရဲ့ကျေးဇူးရှင်ပဲတာရုတ်တိတို့မွေးကစားတော့ကအကိုရီအမတွေကထိန်ငယ်ကြတာဒါကြောင့်လို့ကျေးဇူးမကမ်းရဘူးကျေးဇူးမကမ်းနိုင်တဲ့ပတ်သက်လို့နောက်ပုံမြင်လေးတစ်ခုလေပြောပြအောင်မယ်တခါတော့ကလေသမားကြီးတယောက်ညနေပိုင်းလေထဲကနေအိမ်ပြန်လာရင်းနဲ့တော့လွားတယ်နောက်ကလွတ်ပြီးတော့တော်တယ်ပြင်းဝင်တော့နောက်လိုက်ရှာတာပေါ့လိုက်ရှာရင်လိုက်ရှာရင်တော်တယ်မှာမျက်စိလေတော်နေကြီးတဲ့ရောက်ပြီးတော့ရွာထဲပြန်တဲ့လမ်းပျောက်သွားတယ်တော်ရဲမှရင်ခုနှစ်ရက်လောက်ကြာသွားတယ်ခုနှစ်ရက်လောက်ဘာမှမစားရဘူးပေါ့ခုနှစ်မရှိမှလောက်ရောက်တဲ့ခါကျတော့မှတဲပင်ကြီးတွေပဲတွေ့တယ်နဲ့တဲပင်မော်တဲ့တဲသီးလေးတွေခူးစားခူးစားနေရင်တဲပင်မော်ကနေချိုကြပြီးတော့ကြောက်ထဲကြာသွားတယ်ကြောက်ကလည်းပဲလူတယောက်ကမြင်တာဆိုတော့သူ့ပြန်ပြီးတော့ခုမတက်နိုင်တော့ဘူးကြော်မတက်နိုင်တော့ဘူးက ကျောင်းထဲမှာနေကျောက်ထဲမှာနေဗနေဆိုတာလဲဆိုဆင်းရဲကြံသွားတယ်ကျောက်ထဲမှာဆင်းရဲအစာမစားလို့ဆိုတော့အာဟာရတွေပြက်ငတ်နေတော့တာပေါ့အားတွေလည်းမရှိတော့ဘူးအဲ့ဒါကိုတိုးထဲမှာရှိတယ်မြောက်ကြီးတကောင်ကမြောက်ကလည်းပဲမြောက်ကြီးအားလုံးကိုအထုတ်တယ်မြောက်မြောက်မင်းပေါ့မြောက်မင်းတကောင်ကလှမ်းပြီးတော့တွေ့လိုက်တော့ကျောက်ထဲဆင်းပြီးတော့အဲ့ဒီလေသမားကြီးကိုကယ်လိုက်တယ်သူရဲ့ကြိုးပေါ်မှ နဲ့ပြမနဲ့လည်းကြမလို့ကုန်းမော်ကြရောတဲပဲတက်ပြီးတော့တဲသီးလေးတွေခူးကြည့်ကဲလေသမမိတ်ဆွေလေသမကြီးဒီတဲသီးလေးတွေပဲစားနေအောင်ကျွန်ုပ်တင့်ကိုထမ်းပို့ပြီးတော့ကြောက်ကဘာလေးကနေခုံလိုက်ရတဲ့အတွက်အရန်ပင်မနေပြီးခဏနားလိုက်အောင်မယ်ဆိုပြီးတော့ဘိနာကကြောက်ချာလေးတစ်ခုပေါ်မှာခဏအိတ်နေနေနေချာချာအိတ်ပြော်သွားတာပေါ့အဲ့ဒီအချိန်မှာပဲလေသမကြီးကစဉ်းစားတယ်တဲသီးလေးတွေစားပြီးတော့အားလည်းရှိလာတာကိုအားလည်းရှိလာတော့ငါတော်ရဲမှာ9ရက်ကြောက်ထဲမှာ10ရက်နဲ့ရက်20နီးပါးလောက်ကြာသွားတယ်တော်ရဲကဘာသားကောင်မှလည်းမရတော့အိမ်ကျန်လက်ဆောင်ဘာမှမပါဘူးဒီတော့ဒီမြောက်ကြီးကိုထုတ်တက်ပြီးတော့အိမ်တည်သွားလို့ရှင်တော့အိမ်မှာမိသားစုနဲ့မြောက်သားတွေလည်းချက်စားရမယ်မြောက်သားတွေပို့လို့ရှင်လည်းရောင်းစားလို့ရှင်ပတ်စံရမယ်ဆိုပြီးတော့ဘေးနားမှာရှိတဲ့ကြောက်တုံးကြီးတုံးနဲ့မြောက်ကြီးရဲ့ဥပန်းကိုထုတ်ချလိုက်တယ်တိုးတက်ကိုကယ်ဆယ်ခဲ့တဲ့မြောက်ကိုမြောက်ရဲ့ဥပန်းကိုကြောက်တုံးကြီးနဲ့ထုတ်လိုက်ထုတ်လိုက်တော့သွေးတွေဖြာပြီးတော့ထွက်လာတာပေါ့သွေးတွေလည်းထွက်နာလဲနာရောမြောက်ကြီးကနိုးလာပြီးတော့ဘယ်လိုလုပ်လိုက်ကြလဲသင်ဟာတရုတ်ကိုရက်ဆက်တဲ့သူပဲဒါပေမဲ့တင့်ပေါ်မှာကျွန်တော်အပြစ်မယူပါဘူးဒေါသမကြီးပါဘူးဘာမှလည်းပြန်မလုပ်ပါဘူးလုပ်လို့ရဘောသူ့ကိုတော့ပခုံးမတင်ကြီးထမ်းနိုင်တဲ့သူပဲတင့်ကိုကျွန်တော်ဘာမှပြန်မလုပ်ပါဘူးတင့်မှသာတင့်လန်းသွားပြီးတော့ရွာကိုအေးအေးဆေးဆေးပြန်มาတော့အဲ့လိုပြောတော့လေသမားကြီးကကျွန်ုပ်တနာပါကျွန်ုပ်ပြန်မမိတာခွန့်တော့ပါကျွန်ုပ်ရွာပြန်မဲ့လမ်းလည်းမသိပါဘူးအသင်မြောင်မင်းကြီးကပြန်မှလမ်းသိမှာပါအော်ကိုပြန်မဲ့လမ်းကိုမသိဘဲနဲ့တောင်မှလမ်းပြမဲ့သူကိုသေအသေးသက်ကိုကြိုးစားသေးတယ်အံ့ရောကဲကဲဒါချင်းလည်းပဲတင့်ကိုကျွန်တော်ကူညီပါမယ်ဒါပေမဲ့တင်နဲ့အတူတူသွားလို့တော့မဖြစ်ဘူးကျွန်တော်ကတိပ္ပံမောကနေတက်ပြီးတော့တပင်နဲ့တပင်ခုံကူးပြီးတော့လမ်းပြမယ်တိပ္ပံမောကနေကြာလာတဲ့ကျွန်တော်ရဲ့ဦးကောင်းကနေကြာလာတဲ့သွေးဆက်ကလေးတွေကိုကြည့်ပြီးတော့အဲ့ဒီသွေးဆက်ကလေးတွေရဲ့ခေါ်ဆောင်ရနောက်ကိုလိုက်ခဲ့ပါသွေးဆက်ကလေးတွေတိုင်းလိုက်လာခဲ့ရင်တင့်ရွာပြန်တဲ့လမ်းရောက်ပါလိမ့်မယ်ဒါနဲ့မြောက်မင်းကြီးကတိပ္ပံမောကနေတပင်နဲ့တပင်ခုံကူးပြီးတော့လမ်းတိုင်းခုံကူးလာတာပေါ့လေ။ခေါင်းမကဒဏ်ရရထားတော့သွေးဆက်တွေတစ်စက်ပြီးတစ်စက်ကြာ။အဲ့ဒီသွေးဆက်ကလေးတွေအတိုင်းလေသမားကြီးကလည်းတော့နောက်ဆုံးရွာသွားတဲ့လမ်းထိပ်ကိုရောက်လာတာပေါ့။ကဲဒီနေရာကနေဆက်သွားလို့ရှိရင်တော့တင့်ရွာရောက်ပါပြီ။ကျွန်တော်ပြန်มาတော့မယ်။ဒါနဲ့မြောက်မင်းကြီးကတော်တယ်ပြန်သွား။လေသမားကိုပြန်ရောက်သွားတာပေါ့။ရောက်ပြီမဲ့အိမ်ပြန်ရောက်ပြီးတော့တိတ်မကြခင်ရက်ပိုင်းအတွင်းမှာပဲလူနာယောဂါတွေဖြစ်လာတယ်။အရင်ပြယောဂါတွေအရင်ပြမကောင်းတဲ့ယောဂါတွေပေါ့။နူနာယောဂဖြစ်ပြီးတော့ခန္ဓာကိုယ်မှာဖူးကြီးတွေထားပြီးတွေယူသွေးတွေယူသွေးပုတ်တွေပြီးပုတ်တွေနဲ့တကူလုံးနှံစောနေတာပဲဇနီးမယားရကသားရီသမီးတွေကဘယ်သူမှမပြုစုကြတော့ပြုစုမယ်လို့ကြင်မဲ့ပြီးတော့တိတ်နေမှာသူ့တယောက်ထဲနေပြီးတော့နူနာယောဂဌာန်ကိုအကြီးကျယ်ခန်းစားရတယ်ဘယ်လောက်တောင်ခန်းစားရလဲဆိုတော့9နှစ်တိုင်းနူနာယောဂဌာန်အနာကြီးယောဂဌာန်ခန်းစားရပါတယ်တဲ့ခန်းစားရပြီးတော့တနေ့ကျတော့သူ့ရဲ့သူပေတဲ့အချိန်ရောက်လာတဲ့အခါပေသွားတာပေါ့ပေတော့လည်းအကောင်းပေသလားဆိုတော့မဟုတ်ဘူးတဲ့မဟာမဏိမြေကြီးကဟက်တဲ့ကွဲပြီးတော့ညီမျိုးသွားတယ်အရှင်လည်းညီမျိုးသွားတာပေါ့နော်ညီမျိုးသွားတော့ငရဲရောက်တော့မှသူလည်းပေသွားတာပေါ့ပေပြီးတဲ့ငရဲသားဖြစ်ပြီးတော့အဝီးစီးငရဲမှာအဝီးစီးငရဲမိရဲ့လောင်မြတ်မှုတန်ကိုခံရပါတယ်အဲ့ဒါဘာကြောင့်လဲဆိုရင်ကျေးဇူးကံလို့ကိုယ့်ကိုအသက်ကယ်တင်ခဲ့တဲ့အသက်သခင်ကျေးဇူးရှင်မြောင်မင်းကြီးကိုထုတ်နှက်ပြီးတော့တတ်ဖို့ကြိုးစားခဲ့တယ်။ပေတော့မသိဘူးပေါ့။ပေတစ်ဖက်သားအင်ကြီးသုရှင်မြောင်မင်းကြီးပေမတော်ပြီမဲ့ပေအောင်တတ်ခဲ့တဲ့ခေါင်းကိုကြောက်ခဲနဲ့ထုခဲ့တဲ့အကုသို့ကြောင့်အရှင်လတ်လတ်နူနာယောဂသည်နူနာယောဂတန်လဲခံစားရတယ်။အရှင်လတ်လတ်မြည်ကြီးတဲ့မြည်မြိုပြီးတော့အဝီးစီးငရဲကိုကြံသွားရပါတယ်။ဒါကြောင့်ခုနဆောင်ပလေး၃ခေါက်ပြန်ဆိုလိုက်။ကျေစုကံကဒီဒုက္ခမုတ်ချတွေ့လိမ့်မည်တော့ငါဆိုလိုက်တရုသမီးတို့အားလုံးကိုယ့်ရဲ့အသက်သခင်ကျေးဇူးရှင်ကိုယ်တည်းကိုယ်ပေါ်မှာကျေးဇူးရှိတဲ့မိဘဆရာသမားညီကောင်မောင်နှမဆွေမျိုးမိတ်ဆွေကျေးဇူးရှိတဲ့သူတွေပေါ်မှာကျေးဇူးမဆက်နိုင်သေးတော့မှကျေ ေစုမကန်းပါနဲ့ကျေစုမကန်းတဲ့ပညာရှိသူတော်ကောင်းလူလိမ္မာလေးတွေဖြစ်ကြပါစေ။ဒီနေ့သာရုပ်သမီးတို့ကိုဘုံဘုံကလောဘလွန်ကဲအရနဲ့ဆိုတဲ့ကောင်းစဉ်နဲ့မှတ်သားလိုက်နာဖို့တချို့ပြောပြပါမယ်။မှတ်သားရလွယ်ကူအောင်ပုံမြင်လေးတွေဇတ်တော်လေးတွေနဲ့ပြောပြပါမယ်။တခါတော့ကယွာတယွာမှာမိသားစုတစုရှိတယ်အဖေရဲ့အမေရဲ့သမီးသုံးယောက်ရဲ့တနေ့ကျတော့အဖေကဆောစောစီးစီးယောဂတစ်ခုနဲ့ပြေးသွားတယ်ပြေးပြီးတော့တော်ကြီးထဲမှာဘာသွားဖြစ်လဲဆိုတော့ရွှေဟင်းသာမင်းကြီးသွားဖြစ်တယ်ရွှေဟင်းသာမင်းကြီးဖြစ်ပြီးတော့အရင်ဘဝတော့ကငါရဲ့ဇနီးနဲ့ငါရဲ့သမီးတွေဘယ်လိုများနေကြတယ်လဲကြည့်လိုက်တော့ဇနီးနဲ့သမီးသုံးယောက်ကဆင်းရဲနေကြတယ်ဆင်းရဲနေတဲ့အတွက်ကြောင့်တော်ကြီးတွေကနေပြန်လာပြီးတော့အရင်ဘဝတော့ကအဖေတော်ပါတယ်ဆိုတဲ့အကြောင်းပြောပြပြီးတော့တယောက်ကိုရွှေတောင်မှတစ်ချောင်းစီနှုတ်ယူတာရွှေဟင်းသာရဲ့ခန္ဓာကိုယ်ကရွှေတောင်မှတယောက်ကိုဘယ်နှချောင်းစီနှုတ်ယူရလဲရွှေတောင်မှတစ်ချောင်းစီနှုတ်ယူလိုက်ပြီးတော့အဲ့ဒီရွှေတောင်မှလေးတွေရောင်းစားပြီးတော့အသက်မွေးကြတယ်အဲ့ဒီဆိုတော့ရွှေတောင်မှရွှေလေးတွေရောင်းပြီးတော့စားတော့ချမ်းသာမလားဘူးလားချမ်းသာလာတယ်အဲ့ဒီရွှေဟင်းသာမိကြီးကနှစ်လတစ်ခါသုံးလတစ်ခါလာပြီးတော့ရွှေတောင်မှတယောက်တစ်ချောင်းတယောက်တစ်ချောင်းရွှေတောင်မှလေးချောင်းပေးပါတယ်ပြီးတော့အစဉ်ပြေးလာကြတာပေါ့အဲ့ဒါကိုအရင်ဘဝတော့ကဇနီးတော့ခဲ့တဲ့ဇနီးမယတော့ခဲ့တဲ့မျိုးသမီးကလောဘကြီးတယ်လောဘကြီးတော့ရွှေတောင်မှန်ကိုနှစ်လသုံးလတက်တခါမှတစ်ချောင်းမရတာမကြည်နပ်ဘူးတောင်မှန်นี่အများကြီးလိုချင်တယ်လိုရင်းတဲ့ကြောင့်ဒီနေ့ကျတော့သမီးလေးကိုခေါ်ပြီးတော့ပြောတာပေါ့သမီးတို့ခုအဖေပေးတဲ့ရွှေတောင်မှန်นี่ရောင်းစားပြီးတော့ချမ်းသာနေကြပြီဆိုတော့သမီးတွေကလည်းပြောတာဘဟုတ်တာဘောမင်းသမီးတို့ဆိုရင်ခုအစားအသောက်ပြည့်စုံမကဘူးလက်ဝက်လက်စားတွေရွှေတွေငွေတွေလည်းဝတ်ဆင်နိုင်ကြပြီဟာသမီးတို့ဆိုရင်ဘာအလုပ်မှလုပ်ရမှာမလို့ပဲနဲ့စားအဆင့်တန်းမြင့်မြင့်နေနိုင်ကြပြီသူများထက်တောင်းအောင်နေနိုင်ကြပြီဝမ်းသာတဲ့စကားတွေပြောကြတာပေါ့အဲဒီတဲ့ပို့ပြီးတော့မတင်တော့နေတော့မချမ်းသာကြင်ကြဘူးလားနေအဖေကတရိတ်ဆန်ဆိုတော့ဘယ်နေ့လာမလဲအဖေဘယ်နေ့လာမလဲအဖေဘယ်နေ့လာမလဲနဲ့မျောမျောနေရတာမမောဘူးလားတကယ်လို့အဖေကအချိန်တန်းလို့ရောင်းမလာရင်ဘယ်နဲ့လုပ်မလဲ။အော်အမေရဲ့အဖေကသမီးတို့ကိုရမ်းချက်တာ။အရင်ဘဝတော့ကလူဘဝတော့ကလည်းအရင်အလိုလိုက်တာပဲ။အခုလည်းပဲနှစ်လတစ်ခါသုံးလတစ်ခါအမြဲတမ်းပုံမှန်လာနေတာပဲ။လာမှာပါ။အော်မေနေတော့ကလည်းအဖေကိုအထင်ကြီးပြီးတော့ယုံနေ။ဟိုကတရိတ်ဆန်အရင်ဘဝကအဖေတော်ဝင်မဲ့ဘာပဲပြောလို့တရိတ်ဆန်ပဲ။တရိတ်ဆန်ဟာတရိတ်ဆန်ပဲ။နောက်စိတ်ပြောင်းတော့လို့မလာရင်ဘယ်နဲ့လုပ်မလဲ။ဒီတစ်ခါနေတော့အဖေရွှေဟင်းသာကြီးလာလို့ရှိရင်အမေတော့တောင်မှနေအကုန်လုံးနှုတ်ထားလိုက်ချင်တယ်။အဲ့လိုဆိုတော့တမီးတော်ကပြောတယ်အမေရဲ့မလုပ်ပါနဲ့အဲ့လိုတောင်မှနေအကုန်ထုတ်လိုက်ရင်အဖေနာတော့မှာပေါ့အဖေတေတော့မှာပေါ့အဲ့ဒီလိုတော့မလုပ်ပါနဲ့တမီးတော်ကဝိုင်းတာပြီမယ်အမေကတော့နှုတ်မှလို့ပဲဆုံးဖြတ်ထားတယ်ကဲနင်တို့မပိုင်ရင်လည်းနေငါတယောက်တည်းလုပ်မယ်ဆိုပြီးတော့နောက်တစ်ခါ၃လလောက်ကြာလို့ရွှေဟင်းသာမင်းကြီးလည်းပြန်လာရောရွှေဟင်းသာကြီးကိုလှောင်ပြိုင်နဲ့အတင်းထည့်ပြီးတော့တောင်မှနေတစ်ချောင်းချင်းအကုန်လုံးနှုတ်တော့တာပဲတစ်ချောင်းမနေရရွှေတောင်မှနေနှုတ်ရွှေဟင်းသာကြီးရဲ့တကူကိုတကူလုံးမှတောင်မှတစ်ချောင်းမှပြန်ပြလိုက်နောက်ပြီးတော့မှတက်တာထဲမှာရွှေတောင်မန်လေးတန်းစီပြီးတော့ထဲ့သဘောတူကြဝန်းသာနေတာပေါ့ဝန်းသာနေတော့မှရှိသေးတယ်ရွှေတောင်မန်လေးအကုန်လုံးရွှေရောင်ပြောက်ပြီးတော့အရှူရောင်ကြီးပဲဖြစ်ကုန်တယ်အဲ့ဒီကြတော့မှလောဘကြီးတယ်မေလောဘအမျိုးသမီးကြီးကမျက်ရည်ကြီးကြိုက်ပြီးတော့နောင်တတွေရနေတယ်ငါမှားပြီငါမှားပြီနဲ့အဲ့ဒီကြမှာသမီးတော်ကတောင်မန်တစ်ချောင်းမှမရှိတဲ့အဖေကိုဆန်နှုန်းလေးတွေလိမ့်ပေးပြီးတော့ပြုစုကြတယ်ယူရကြတယ်ရွှေဟင်းသာမင်းစားမဲ့အစားတောင်တွေကြူရတယ်ကြူတော့မှရက်တော့ကြာတော့တောင်မန်นี่ပြန်ပေါက်လာတယ်ဒါပေမဲ့ရွှေတောင်မန်นี่မပေါက်တော့ဘဲနဲ့တောင်မန်အရှူတွေပဲပေါက်လာတယ်အဲ့ဒီကြမှာရွှေဟင်းသာမင်းကြီးကသမီးတော်ကိုဆုံးပါတယ်သမီးတို့အရင်တော့ကဖေးပေးခဲ့တယ်ရွှေတောင်မန်လေးတွေနဲ့ပဲလင်းလင်းမာမာနေပြီးတော့ချမ်းသာအောင်ကြိုးစားကြရွှေတောင်မန်လေးတွေကိုရင်းနှီးပြုပြီးတော့ချမ်းသာတဲ့ချမ်းသာအောင်ကြိုးစားကြသမီးတို့အမေလို့တော့လောဘမကြီးကြနဲ့သမီးတို့အမေလောဘကြီးတဲ့အတွက်နှစ်လသုံးလတခါရွှေတောင်မန်ရတာအခုမရတော့ဘဲနဲ့ဆုံးရှုံးသွားပြီသမီးတော်ကလောဘမကြီးကိုပြောပြီးတော့ရွှေဟင်းသာမင်းကြီးကဖိမတော်တဲ့ကိုပြန်သွားပါတယ်တဲ့အဲ့ဒီနေ့အဲ့ဒီချိန်ကစပြီးတော့ရွှေဟင်းသာမင်းကြီးလည်းနောက်ကိုလုံးဝမလာတော့ပါဘူးလောဘကြီးတဲ့အတွက်ကြောင့်အရနဲသွားပါတယ်ဒါကြောင့်ဆိုလိုက်ပါလောဘလွန်ကဲအရနဲသိပွဲဝင်နိုင်သည်လောဘလွန်ကဲအရနဲ့သိပွဲဝင်နိုင်သည်သုံးကားစုလောဘလွန်ကဲအရနဲ့သိပွဲဝင်နိုင်သည် နေအဲ့ဒါသာရတမျိုးကလောဘကြီးရမှာလားလောဘနေရမှာလားလောဘနေရမှာပုရုဇဉ်ဆိုတော့လောဘမရှိဘဲတော့မနေလောဘနေရမယ်အစားနဲ့ပတ်သက်ရင်လေလောဘနေရမယ်အဝတ်စားနဲ့ပတ်သက်ရင်လေလောဘနေရမယ်သာရတမျိုးမိဘတွေကိုဟိုဟာလေးစားခြင်းနဲ့ဒီဟာလေးတောက်ခြင်းနဲ့အစားတောက်နဲ့ပတ်သက်လို့ခဏခဏပူဇာရမှာလားမပူဇာရဘူးလောဘခဏခဏပူဇာရင်ဖေးမိကလည်းသာရတမျိုးကိုတိတ်မဝဲပေးခြင်းတော့လောဘလွန်ကဲပါတယ်တော့အရာနေတဲ့လောဘလွန်ခဲ့ရင်အရာနေတတ်တယ်ခဏခဏပူဇော်ပါမျိုးတော့တော်ပြီမဝယ်ပြီးတော့ခါတိုင်းတစ်ပတ်တစ်ခါဝယ်ပြီးနေတာခဏခဏပူဇော်တော့တစ်လတစ်ခါပဲဝယ်ပြီးတော့မယ်နှစ်လတစ်ခါပဲဝယ်ပြီးတော့မယ်မပူဇော်ဘဲနဲ့အလိုက်တူတူလေးနေတယ်ဆိုရင်အဖေဒီမိဒီကသားလေးဘာလို့ခြင်းလဲပြော့ပြော့သမီးလေးဘာလို့ခြင်းလဲပြော့ပြော့ရပါတယ်အဖေတို့မိတို့ကုန်းကြမြားပါတယ်နဲ့ကိုကအလိုက်တိတတ်တဲ့ဆိုရင်အဖေမိဒီကအိုးငါသားလေးလိမ်မှလိုက်တာငါသမီးလေးလိမ်မှလိုက်တာနဲ့ဆိုပြီးတော့ပို့ပြီးတော့တောင်ဝယ်မပေးဘူးလားဝယ်ပြီးတယ်ဒါကြောင့်လောဘလွန်ခဲ့အရာနေတဲ့ဟိုတမီးတောင်ရောက်ရဲ့အမေလောဘကြီးလို့ရွှေတောင်မလေးအကုန်နှုတ်အဖြူလေးဖြစ်ပြီးတော့ဘာမှတုံးမရတာလေအမြဲတမ်းမမေ့လိုက်ပါနဲ့လောဘလွန်ခဲ့အရာနဲ့သွေးဝဲဝင်နိုင်သည်တဲ့တခါတည်းမှာအရာနဲ့ရောမကောက်သေးတောင်သေးတတ်တယ်လောဘကြီးတဲ့လူဘာတောင်ဖြစ်တတ်တယ်တို့သေးဝဲဝင်နိုင်သည်လောဘကြီးပြီးသွားတဲ့အထူးကြောင့်လေဒါတို့သူတို့ကြားဖို့မှာပေါ့ရွဲကုန်တယ်ဆိုတာလေကြားဖို့တယ်နော်အဲကြားဖို့ပြီးသားလေးပဲလေတစ်ခေါက်ပြန်နားထောင်အောင်ပေါ့တခါတော့ကရွဲကုန်တယ်တယောက်ရှိလောဘအရင်ကြီးတာပေါ့တနေ့ကျတော့အဲ့ဒီရွာတရွာမှသွားပြီးတော့ရွဲလုံးနေသွားရောင်းနေရွဲဆိုတော့တွေ့ဘူးလေလားသားတို့သမီးတို့ဘယ်လိုလဲတော့လုံးလေးလားကြားလေးလားအဲ့ဒါသူကတနေ့ကျတော့ရွာတရွာမှရက်ွက်တစ်ခုရောက်သွားတာပေါ့ရောက်တော့အဲ့ရက်ွက်ထဲမှာညေးဖွားနှစ်ယောက်အညေးဖွားနှစ်ယောက်လေးရှိတယ်လေအဲ့ဒါညင်းမလေးကလည်းပဲရွယ်လုံးလေးတွေကိုတစ်ခုနဲ့တစ်ခုဆက်ပြီးတော့ပရီလေးလိုလုပ်ထားတာ우လယ်ဘင်းမှာဆွဲတဲ့ပရီလေးခုသားတို့သူတို့လယ်ဘင်းမှာဆွဲထားကြတော့ရွယ်ပရီလားကျိုးပရီလားကျိုးတွေပဲဆွဲထားတာနော်ဟိုကရွယ်လုံးလေးတွေရွယ်လုံးလေးတွေစီးပြီးတော့ဆွဲထားလုပ်ထားတာဆိုတော့ညင်းမလေးကလိုချင်တာပေါ့ခုနှစ်နှစ်ရှင်းနေရွယ်သားတို့သူတို့အရွယ်လေးဆိုပရီလေးတွေလိုချင်တာလိုချင်တာနဲ့ဖွားဖွားရဲ့ရွယ်ပရီလေးတကောတော့တမီးကိုဝယ်ပေးပါနဲ့ပူဇော်တာပေါ့ဘုရားတော်ဖွားပြောတယ်တမီးရေငါကြီးရေစားဖို့တော့ဘုရားမှာအနိုင်နိုင်ဖြစ်နေတာပရိလေးမဝဲခြင်းစမ်းမနဲ့အဖွားတို့မှာပတ်စံမှဖြစ်တာဘာနဲ့သွားဝဲဟာဖွားလည်းကိုမဆင်မမကြီးကွက်တလုံးရှိတယ်အဲ့ဒီကြီးကွက်ကြီးကကိုယ့်ရဲ့နေပြီးကြီးတွေလည်းတက်ပြီးတော့ဘာမှလည်းမသုံးလို့မရတော့ဘူးတမီးတို့လည်းမြေးတို့လည်းဘာမှမမသုံးနဲ့အဲ့ဒီခွက်ကြီးနဲ့ရွယ်ပရိလေးတကုံးနဲ့လဲလိုက်ရအောင်လဲလိုက်အောင်ဆိုပြီးတော့ကြီးကွက်ကြီးယူလိုက်ပြီးတော့မောင်းရင်ရင်ရွယ်ကုံးတယ်လေးလာခဲ့ပါအောင်နဲ့ခေါ်ပြီးတော့ကဲအဖွားတို့မှလည်းပတ်စံမရှိဘူးညီမလေးကလည်းရွယ်ပရီလေးတကုံသုံးညင်တယ်လို့ပြောနေတယ်။အဲ့တော့ဒီကြီးခွက်ကိုပဲမောင်ရင်ကယူပြီးတော့အဖွားမြည်လေးတွေရွယ်ပရီလေးတကုံနောက်တော့ပြီးခဲ့ပါ။အဲ့လိုပြောတော့ရွယ်ကုံကကြီးခွက်ကလေးကင်ကြီးခွက်ကလေးကရွယ်နဲ့မတန်အောင်လေးနေတာတွေ့တော့ဒီခွက်ကတော်တော်လေးတာပဲ။စမ်းကြည့်ဦးမှာပဲဆိုပြီးတော့ကြီးတွေတက်နေတာကိုတန်ချောင်းလေးတစ်ချောင်းနဲ့ချစ်ကြည့်လိုက်တယ်။ချစ်လက်ကြည့်လိုက်ရောအထဲထဲကရွှေခွက်ကြီးဖြစ်နေတာသိ။ရွှေရည်သွေးရမ်းကောင်းတဲ့ရွှေခွက်ဖြစ်နေတာတွေ့တယ်။ဒါမဲ့ရွှေခွက်လို့မပြောဘဲနဲ့လောဘကြီးတဲ့သူဆိုတော့ဒီရွှေခွက်ကိုအလကားလိုချင်တယ်အလကားလိုချင်တော့ဒီခွက်ကြီးကိုကင်ပေါက်ပလိုက်ပြီးတော့မြေကြီးပေါ်ကင်ပေါက်ပြီးတော့အလကားခွက်စုပ်ကြီးတပြားနောင်မတန်းတဲ့ခွက်စုပ်ဒီခွက်စုပ်ကြီးပေးပြီးတော့ကျုပ်ကရွယ်ပရီတကုံပေးရမယ်ဆိုတော့လုံးဝမဖြစ်နိုင်ဘူးကျုပ်မပေးနိုင်ဘူးဆိုတော့ခွက်စုပ်ကြီးပေးပြီးတော့ထွက်သွားတာထွက်သွားတော့မြေကြီးခွက်ကလည်းစိတ်ဆင်းရဲပြီးတော့ကြံနေတာပေါ့အဲ့ဒီသူကဘလို့ကြံစည်နေလဲဆိုတော့နှစ်ခဏလောက်ရက်ွက်တဲ့တခြားရက်ွက်မှလှည့်ရောင်းလိုက်ဦးမယ်တော်တော်လေးကြာတော့မှတနာတယ်လို့ဘာလို့လဲပြန်လှည့်လာပြီးတော့အညံစားဈေးပေါ်တဲ့ဗရီကုံလေးတကုံအသေးလေးပေးပြီးတော့ဒီခွက်ကိုအလကားယူမယ်လို့စဉ်းစားထားတာအဲ့ဒီအချိန်မှာပဲစိတ်ကောင်းနှလုံးကောင်းရှိတဲ့ရွေးကုံတဲ့တယောက်ကလည်းရောက်လာတယ်ရောက်လာတော့မိမလေးကပူဇော်ကြတာဘောဟုံးမနောက်အသေးသေးရောက်လာပြန်ပြီခွက်ကလေးနဲ့လဲထပ်ပြီးတော့လဲခိုင်းကြည့်ပါဦးအဲ့ဒါနဲ့အဖွားကလည်းပြောတာပေါ့မောင်ကြီးအဖွားမိလေးကဗရီကုံတကုံအရန်လူချင်းနေတယ်ရွေးပရီလေးတကုံတော့ပေးပါဒီခွက်ကလေးကိုမောင်ကြီးမယ်ယူသွားလိုက်ပါအဲ့ဒါနဲ့ခွက်ကလေးကန်ကြီးလေးနေမှန်းပြီးတော့ချစ်ကြည့်တော့ဘာခွက်မှန်းသိသွားလဲရွှေခွက်မှန်းသိတော့သူကမလိမ်မညာပါဘူးစိတ်ကောင်းရှိတဲ့သူဆိုတော့အဖွားရဲ့ခွက်ကရွှေခွက်အစ်စ်ကြီးပဲကျွန်တော်မှပါတဲ့ရွယ်ပရီတွေရွယ်ပစ္စည်းတွေအကုန်လုံးအဖွားကိုပေးတော့မှဒီရွှေခွက်နဲ့တန်ဖိုးမညီမျှသေးပါဘူးကျွန်တော်မှရှိတဲ့ပစ္စည်းတွေဟာဒီရွှေခွက်နဲ့တန်ဖိုးဒီရွှေခွက်နဲ့မထိုက်တန်ပါဘူးဒါကြောင့်အဖွားရဲ့ရွှေခွက်လည်းကျွန်တော်မယူပြရစေနဲ့အဖွားရဲ့ရွှေတိလိုချင်တဲ့ဆိုရင်ပရီတကုံကျွန်တော်အလကားပေးခဲ့ပါမယ်အဲ့လိုမျိုးတော့ဖွားကမောင်ရင်မောင်ရင်ကုသိုလ်ကံကြောင့်ကြီးခွက်ကရှူခွက်ဖြစ်သွားတာဖြစ်မယ်ခုနကတော့ရွယ်ကုန်တဲ့တယောက်ကတော့ဘာမှသုံးမရတဲ့အလကားခွက်စုပ်ဆိုပြီးတော့မြေကြီးပေါ်ကင်ပေါက်ပြင်လိုက်တယ်မောင်ရင်ရဲ့ကံကြောင့်အလုံးလုံးရင်ရှူခွက်ဖြစ်သွားတာဖြစ်မှာပေါ့အဲ့တော့မောင်ရင်ပဲဒီရှူခွက်ယူသွားပါမောင်ရင်ပေးခြင်းတလောင်းရွေးပတိလေးတွေပေးခဲ့ပါအ အဖွားကလည်းစစ်စစ်ကောင်းရှိတဲ့ပုဂ္ဂိုလ်ဆိုတော့လေအဲ့ဒါနဲ့ရွယ်ကုန်တွေကသူ့မှာငကိုတော့မှရွယ်ပရီးတွေရောင်းထားတဲ့ပတ်ဆံ900ဒေါ်လာ900ရေးကျန်နေသေးတဲ့ရွယ်ပရီးတွေအကုန်လုံးရေးအဖွားကိုပေးခဲ့တယ်ကျွန်တော်လမ်းစဉ်တွေလှေကနေနဲ့ရှစ်ချက်ပဲကျွန်တော်ယူပြစီအဲ့ဒါနဲ့မောင်ရံတဘောပဲဆိုပြီးတော့ရောင်းရတဲ့ငွေအသက်ပြား900လေးပေးခဲ့တယ်အဖွားကရလိုက်တာပေါ့လေအသက် long hamiro, Pianware. Kunaran le segamside, Shuego, the Narako Bianaviro, Luyu Malaso in a down, play the mago, Mimia Mansu, Mount Kainapo. Editing my Bahama Sigay, Eddie Hoy in a Bianaviro, Kaya Hoy, Kunaranga Koso, Jogo Bilado, Kanya need the Nalum, you have to go to General Bigam Mesuido, Pure Rambo. Eddie Mayan Poga, Mayan, Mayan, Satan Shumari Dube. ဒီရှုကကိုငါအရင်တွေ့တာဒီရှုကတကယ်ဆုံးငါရရမှာအခုတော့ဒီရှုကကြီးဆုံးပြီငါရှုကပြန်ပြီးငါရှုကပြန်ပြီးဆိုပြီးတော့သူ့မှာရှိတဲ့ရွယ်ပရိရိယောပ္ပစံတွေကအကုန်လုံးပြစ်ချထားပြီးတော့မျက်စိကိုတခါတည်းပြီးတော့တာပဲငါရှုကပြန်ပြီးငါရှုကပြန်ပြီးဒီရှုကငါအရင်တွေ့တာငါရှုကငါရှုကနဲ့ဆိုပြီးတော့ပြီးတာအဲ့ဒီအချိန်မှာခင်ဗျားကမျက်လေကောင်ရောက်သွားပြီဒီကအော်ခေါ်လို့လည်းမကြတော့ဘူးလက်ရပြီးတော ငါရှူခွေပြန်ရှူခွေပြန်ပြီးနဲ့អော်ရင်နဲ့နှလုံးခွေရင်ခွေနာကြပြီးတော့မြေကန်းနေပေးမှရင်လဲကြပြီးတော့သိဆုံးသွားပါတယ်လောဘကြီးတဲ့အတွက်ကြောင့်အရနေရုံနဲ့မကတော့ဘဲနဲ့ဘာဘာဖြစ်သွားလဲသိဝဲဝင်သွားတယ်ဒါကြောင့်ပြန်ဆိုလိုက်လောဘလွန်ကင
်း
အရသိဝဲဝင်နိုင်သိဝဲဝင်နိုင်ပြီเนาะသုံးခေါက်ပြန်ဆိုလောဘလွန်ကင်းအရာနေသိဝဲဝင်နိုင်သည
်
တရားသာရသူမျိုးအလုံးအခုအသက်ငယ်ရွယ်စင်မှလေလောဘမကြည့်ကြပါနဲ့အသက်ကြီးလာလို့လူကြီးဖြစ်တဲ့အခါစီးပွားရေးလုပ်ငန်းတွေလုပ်တဲ့အခါတငယ်ချင်းပေါင်းတဲ့မိစေနဲ့ဆက်ဆံကြတဲ့အခါမှာလေလောဘမကြည့်ကြပါနဲ့လောဘကြည့်ရင်အရနေပါတယ်သိဝဲဝဲလေဝင်ရတတ်ပါတယ်ဒါကြောင့်သားတို့သမီးတို့အားလုံးလောဘကိုထိ ंछ ုံနိုင်တဲ့လောဘမကြည့်တဲ့လောဘနေတဲ့ထန်တက်နိုင်ရင်လောဘမရှိတဲ့ပညာရှိသူတော်ကောင်းလူလိမ္မာအမျိုးကောင်းသားအမျိုးကောင်းသမီးလေးတွေဖြစ်ကြပါစေကြယ်ရင်တရားသုံးဖို့ပြီးပြီပုံမြင်နေလဲအကုန်လုံးပြီးပြီသားတို့သမီးတို့အားလုံးကိုစိတ်နှဖျားကျမ်းမာချမ်းသာ၍လူရဆန္ဒပြည့်ဝကြပါစေ